အလားတူဒီကနေ့ကြောက်ရောက်တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီး25နှစ်ပြည့်ငွေရထုအထိမ်းအမှတ်အခမ်းအနားတွေကိုအထက်မြန်မာပြည်တလွှားမှာလည်းကျင်းပခဲ့ကြပါတယ်အထက်မြန်မာပြည်မန္တလေးမြို့မှာကျင်းပခဲ့တဲ့ရှစ်လေးလုံးငွေရထုအခမ်းအနားမှာတော့1988ခုနှစ်ကမြန်မာနိုင်ငံတပါတီအာဏာရှင်စနစ်ကိုဖျောက်ချခဲ့တဲ့ဩဂုတ်လ၈ရက်နေ့ကိုပြည်သူဒီမိုကရေစီနေ့အဖြစ်တရားဝင်သတ်မှတ်ပြဋ္ဌာန်းပေးဖို့နဲ့လာမယ့်ပြည်ထောင်စုနေ့ကိုနောက်ဆုံးထားပြီးတိုင်းရင်းသားအလုံးပါဝင်တဲ့ပြည်သူညီလာခံကြီးကျင်းပပေးဖို့အပါအဝင်မူ၃ရက်ကိုချမှတ်ခဲ့ကြပါတယ်။ဒီလိုမန္တလေးမြို့အပါအဝင်တခြားမြို့တွေမှာကျင်းပခဲ့တဲ့ရှစ်လေးလုံးငွေရထုအခမ်းအနားတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပေးပါရှင်။
ဟုတ်ပါတယ်ရန်ကုန်မှာလိုပဲမန္တလေးမှာလည်း3ရက်တီတီပြုတ်လုတဲ့ရှစ်လေးလုံးလူထုဒီမိုကရေစီရေတော်ပုံငွေရတုအထိမ့်မဲ့အခမ်းအနားနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့တက်ရောက်လာသူတွေကနေဩဂတ်လ6ရက်နေ့ကိုမြန်မာအစိုးရအနေနဲ့နိုင်ငံတော်အောင်မေ့ဘွယ်နေ့တစ်နေ့အဖြစ်တရားဝင်သတ်မှတ်ပြဋ္ဌာန်းပေးဖို့အပါအဝင်မူ3ချက်ကိုချမှတ်ခဲ့တယ်လို့မန္တလေးမြို့ရှစ်လေးလုံးလူထုဒီမိုကရေစီရေတော်ပုံ25နှစ်ပြည့်ငွေရတုအခမ်းအနားဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ကိုမမောင်လွင်က VOA ကိုပြောပြပါတယ်
အတိတ်ကကျွန်တော်တို့ကဒီဩဂုတ်လ6ရက်နေ့ကိုမြန်မာနိုင်ငံပြည်သူဒီမိုကရေစီအဖြစ်သတ်မှတ်ပြီးလို့နံပါတ်1ပေါ့နော်နံပါတ်2ကတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအာမခံပေးနိုင်တဲ့ခြေခံဥပဒေတွေပေါ်ထွက်လာပြီးနံပါတ်2ဆက်တာနံပါတ်3ကကျွန်တော်တို့ဟိုတိုင်းရင်းသားအားလုံးပါဝင်တဲ့ဟိုပြည်သူညီလာခံတရက်ကိုပေါ်ဆောင်ပေးဖို့အမှ3ချက်ပါနော်အဲ3ချက်ပါပဲကျွန်တော်ဒီမှာအတူတူလားအဲ3ချက်ပါ
ဒီမူ3ချက်စလုံးကိုအသေးချာစီစစ်ပြီးရင်တော့တရားဝင်ထုတ်ပြန်သွားမှာဖြစ်တယ်လို့အစိုးရအပါအဝင်လွှတ်တော်ကလည်းပေးပို့တောင်းဆိုသွားမှာဖြစ်တယ်လို့ဆိုပါရယ်ဒါ့အပြင်အခုအတီးပြုတ်ချမှတ်ခဲ့တဲ့မူ3ချက်ထဲကတိုင်းရင်းသားအားလုံးပါဝင်တဲ့ပြည်သူညီလာခံခေါ်ယူရေးဆိုတဲ့အချက်ကိုအစိုးရအနေနဲ့လာမယ့်ပြည်ထောင်စုနေ့ကိုနောက်ဆုံးထားခေါ်ယူဖို့တတ်မှတ်ခဲ့တယ်လို့လည်းကိုမမောင်လွင်ကပြောပြပါရယ်ဩဂတ်လ6ရက်9ရက်10ရက်3ရက်ကြာဒီကျင်းပခဲ့တဲ့အခမ်းအနားကိုတော့ပြည်တွင်းဒီမိုကရေစီအင်အားစုတွေရော88ရေခင်းကာလစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတောခုခဲ့ကြတဲ့ចောင်းသားအဖွဲ့အစည်းတွေရောတက်ရောက်ခဲ့ကြတယ်လို့ကိုမောင်လွင်ကဆက်ပြောပြပါတယ်
။လူပေါင်းစစ်လဲတက်တယ်ခင်ဗျ။နောက်ကကျွန်တော်တို့ DDGF ပေါ်အိန္ဒိယចောင်းသားအဖွဲ့နောက် EDS ရဲ့တက်ပါတယ်။ NLD ဘွဲ့တွေတက်ပါတယ်။အင်းအားကတော့ခမ်းမတွင်ကတော့ကျွန်တော်တို့ငါးယောက်ရှိနေတယ်။ခမ်းမကလည်းအဲ့လောက်ပဲဆန်းနေကျွန်တော်တို့ခမ်းမအပြင်မှာတော့များတယ်ဗျာအပြင်ကလူကဟိုညာကျော်မပိတ်အောင်လုပ်ရတာဒီလက်ရှိမျိုးတော့ကြတော့ပုံလေးကတော့အနည်းဆုံးရှိမှာ
မနေ့ပိုင်းကတော့မန္တလေးမြို့32လမ်းနဲ့84လမ်းထောက်မှာရှိတဲ့ဓမ္မတာလာခမ်းမရှိမှာ88ရေတော်ပုံအတွင်းကြဆုံသွားတဲ့ចောင်းသားပြည်သူရန်ရှင်လူတွေကိုရည်စူးပြီးတော့တန်ခါအပါ1000ကျော်ကိုဆွန်းလောင်းခဲ့တယ်လို့ဒီဓမ္မတာလာခမ်းမဆောင်ထဲမှာလည်းတန်ခါတော့104ပါးကိုဆွန်းကပ်လှူဒန်းခဲ့တာဖြစ်ပါတယ်။နေ့လယ်မှာတော့အခမ်းအနားတက်ရောက်လာသူတွေကလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေရှစ်ဆက်ဆောင်ရွက်ရမယ့်နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီး3ပိုင်းခွဲဆွေးနွေးခဲ့ကြတယ်လို့လည်းမန္တလေးမြို့ငွေရတုအခမ်းအနားဖြစ်မြောက်ရေးကော်မတီကပြောဆိုခဲ့ပါတယ်။တခါသခိုင်းတိုင်းမန္တလေးမြို့မှာလည်းဇော်တိကာယာမဖုံးတော်ကြီးကျောင်းမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုလည်းပြည်ရင်းပြည်ပကဒီမိုကရေစီအားစုတွေတက်ရောက်ခဲ့ကြသလိုမုံရွာမျိုးကံចောင်းသူចောင်းသားတွေပြည်သူတွေကဇော်တိကယာမဒီဖုံးတော်ကြီးចောင်းမှာပြသထားတဲ့88ရေတော်ပုံတွင်ကမှတ်တမ်းတွေကိုစိတ်ဝင်တစားလာရောက်ကြည့်ရှုခဲ့ကြတယ်လို့အထက်ဗမာပြည်ဘာကတာရဲ့ဒုဥက္ကဋ္ဌကိုຫນွေဦးကိုက VOA ကိုပြောပြပါရယ်။ဒါပြင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိလာနေပြီဆိုပေမဲ့လွတ်လပ်မှုမရှိသေးကြောင်းနဲ့ဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်ရအောင်မှာဖြစ်တယ်လို့ကိုຫນွေဦးကအခုလိုပြောဆိုပါရယ်။
ဒီမိုကရေစီကအပြေးဝမရသေးပါဘူးအပြေးဝဆိုတာကလမ်းလေးတစ်ခုပဲရှိပါသေးတယ်ရှေ့ကိုသွားပြီဆိုရင်ပိတ်ပင်နေရတော့ရှိနေသေးတယ်ကျွန်တော်တို့ပြောချင်တာကတော့ဒီစစ်အာဏာရှင်စနစ်ပါတဲ့အုပ်ချုပ်မှုတွေစစ်တပိုင်းလုပ်ရတယ်စစ်တပိုင်းချုပ်တော်တွေစစ်အာဏာရှင်တွေအုပ်ချုပ်ထားတဲ့ပြည်ပရေးတွေရှိနေသေးရတော့ကျွန်တော်တို့တွေဒီမိုကရေစီဆိုတာကိုညံ့ဝါးထင်နေမှာပဲမမြင်နိုင်သေးပါဘူးနောက်ထပ်တိုက်ပွဲတွေအများကြီးဝင်ရအောင်မယ်ဆိုတာကိုကျွန်တော်တို့မြင်နေပါတယ်မလွတ်လပ်သေးပါဘူ
းတခါအေရီတိုင်းပသိမ်မြို့မှာလဲ88ကာလာတုန်းကတပိတ်စခန်းတွေစားခဲ့တဲ့ခါရိုမီဖုံးတော်ကြီးအကြောင်းမှာကျင်းပခဲ့ပြီးတော့အရေးတော်ပုံတွင်ကြာဆုံးသွားသူတွေကိုအလေးပြုရင်အခမ်းအနားကိုဖွင့်လှစ်ခဲ့တယ်လို့အခမ်းအနားဖြစ်မြောက်ရေးကော်မတီဝင်ကိုဝေလူကပြောပြပါရတယ်။အဲဒီနောက်လက်ရှိအစိုးရသွားနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့မြန်မာလူငယ်တွေနိုင်ငံရေးမှာစိတ်ဝင်စားလာဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့အခုလိုပြောပြပါရတယ်။အဲ
အဓိကတော့ဒီလက်ရှိပြည်ရင်ပြောင်းလဲရေးမှုလုပ်နေတဲ့တရားเนี่ยป้องว่าเนี่ยเนี่ยตัดพี่รอเปลี่ยนแล้วเยยอยู่ส่งแล้วหมู่อยู่ลงนี่ล่ะฤาตื่นเจ้าแล้วหมู่ตั้วนี่ได้ปုံมันไม่ห่อต่อเลยเนี่ยตื่นเจ้าแล้วหมู่เนี่ยเสียทีนี่เลยบ่เนาะป้องมา78ตัว905คากวยตัว
အဲဒီအမျိုးတွေကိုကျင့်တယ်ရှုတ်ချတဲ့သဘောတော့နော်လက်ရှိအခြေအနေနဲ့ရှေ့ဆက်ပြီးတော့ကျောင်းသားတွေနိုင်ငံရေးသိဖို့နဲ့နိုင်ငံရေးသိမှသာလျှင်နိုင်ငံရေးကိုနိုင်ငံတကာနိုင်ငံကိုကောင်းအောင်လုပ်နိုင်မယ်ဆိုတဲ့အကြောင်းလေးကိုသိနေရပါတော့
ပသိမ်မြို့မှာကျင်းပတဲ့ခန္ဓာကိုယ်တော့အင်အား900ကျော်လောက်တက်ရောက်ခဲ့တယ်လို့လည်းသိရပါတယ်ရှင်